တော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလကနေနှစ်လယ်အထိ6လအတွင်းတနင်္ဂနွေလုံးမှာသွလုံတုတ်ကွေးဖြစ်ပွားသူ6500ကျော်ရှိပြီးသေဆုံးသူ39ဦးရှိရလို့ကျမိုင်းနဲ့အာကစားဝန်ကြီးဌာနသွလုံတုတ်ကွေးတိုက်ဖြတ်ရေးဌာနကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့6လတာအတွင်းဖြစ်ပွားခဲ့တာတွေထဲမှာရန်ကုန်တိုင်းကအများဆုံးဖြစ်တယ်လို့သွလုံတုတ်ကွေးတိုက်ဖြတ်ရေးဌာနစီမံကိန်းမန်နေဂျာဒေါက်တာဇော်လင်းကပြောပါတယ်။
2015လုံးကတော့တစ်နှစ်လုံး4000ကျော်ရှိပါတယ်ဟုတ်ကဲ့ဆွေးလုံတုတ်ကွေးဖြစ်ပွားသူလေသေဆုံးသူက140ဦးရှိပါတယ်2016ကတော့အနည်းငယ်နည်းပါတယ်ကျွန်တော် 1980 ဖြစ်ပွားမှုရှိပြီးတော့58ဦးအသက်ဆုံးကျော်မှုရှိခဲ့ပါတယ်ပေါ့နော်အခုကတော့2016ခုနှစ်တည်းဆိုင်တော့နည်းနည်းများလာပြီလို့ကျွန်တော်ပြောရတော့မှာပေါ့နော်ကျွန်တော်တို့လည်းအခုဇက်တိုက်ကိုပါဝင်နေနေလုပ်ငန်းရှင်တွေကိုသူ PPCC လုတ်ဆောင်နေပါတယ်ငုံတိုင်းကတော့ population do ရတော့မျက်စင်များလေကျွန်တော်တို့ရှိပါတယ်ခြေကံလူဦးရေကိုများနေတာဟုတ်ကဲ့ဒီတော့လာဒီတာနဲ့1800ခန့်လောက်နဲ့တော့အများဆုံးတော့ဖြစ်နေတာပေါ့နော်
ARI ပဲခူးတိုင်းရခိုင်ကရင်နဲ့မွန်ပြည်နယ်တို့မှာလည်းသွလွန်တုတ်ကွေးယောဂါဖြစ်ပွားနေတယ်လို့သတင်းထုတ်ပြန်ကြေညာထားပါတယ်ရခိုင်ပြည်နယ်မှာဒီနှစ်အတွင်းပြည်နယ်ရင်း18မြို့နယ်လုံးမှာသွလွန်တုတ်ကွေးယောဂါဖြစ်ပွားနေတာဖြစ်ပြီးတော့ယောဂါဖြစ်ပွားသူ1000နီးပါးနဲ့သေဆုံးသူ12ဦးရှိနေပါပြီမွန်ပြည်နယ်မှာတော့ပြီးခဲ့တဲ့2လအတွင်းသွလွန်တုတ်ကွေးယောဂါဖြစ်ပွားသူအယောက်150ရှိနေပြီး2016ခုနှစ်ကထက်ဖြစ်ပွားသူဦးရေပိုများတယ်လို့သိရပါတယ်မွန်ပြည်နယ်မှာ2011ခုနှစ်ကသွလွန်တုတ်ကွေးဖြစ်ပွားသူ3000ကျော်ရှိပြီး50ကျော်သေဆုံးခဲ့ပါတယ်2015ခုနှစ်မှာ9000ကျော်ဖြစ်ပွားပြီး10ဦးသေဆုံးခဲ့တယ်လို့သိရပါတယ် AR တိုင်းဒေသကြီးမှာလည်း2018ခုနှစ်ပထမ6လအတွင်းသွလွန်တုတ်ကွေးဖြစ်ပွားသူ912ယောက်ရှိပြီးတော့10ဦးသေဆုံးခဲ့တယ်လို့ AR တိုင်းလူမှုရေးဝန်ကြီးဒေါက်တာလှမြတ်သွေးကပြောပါတယ်
2019ခုနှစ်မှာတော့ဒီသွလွန်တုတ်ကွေးကကာယောဂါဆင်ဖြစ်မယ်လို့ဟိုဒါပညာရှင်များကလည်းသတ်မှတ်ထားတာရှိပါတယ်။ဒါတော့လောလောဆယ်ဒီနေ့ထိပေါ့နောက်ဆုံး update က912ယောက်ပါ။အာ10ဦးသုံးပါတယ်။ဖြစ်များဆုံးသက်ရွယ်ကတော့9နှစ်ကနေပြီးတော့6နှစ်ပါ။ဒုတိယဖြစ်များဆုံးကတော့1နှစ်ကနေ4နှစ်ပါ။အ
ာဏာပိုင်နဲ့ကျန်းမာရေးဝန်ကြီးဌာနကကာယောဂါအဖြစ်သတ်မှတ်ထားပေမဲ့ပြည်သူလူထုကသွလွန်တုတ်ကွေးယောဂါအကြောင်းဘယ်လောက်သိထားကြပါသလဲ။မန္တလေးတိုင်းပြင်မနာမြို့ကမြစ်ထားလိုင်းအနီးမှာနေထိုင်ပြီးသွလွန်တုတ်ကွေးဖြစ်ခဲ့သူတမီးကလေးရဲ့မိခင်တူဦးဖြစ်သူပြောပြတာကိုနားဆင်ကြည့်ပါ
။ချင်းကိုက်လို့ဖြစ်တယ်လို့သိရ။ချင်းသားနေကင်းကိုက်တဲ့ချင်းလို့တော့ကြားဘူးလေ။ဒါပေမဲ့ကျေကျေပြန်ပြန်တော့အလိုမျိုးဟိုလူစုသားတွေကိုရအောင်တော့ဖြန့်ပေးတာမျိုးတွေတော့မရှိဘူး။စာဖတ်လို့သာနေကင်းကိုက်တဲ့ချင်းသားကြောင့်ဖြစ်ပြီးရေသားမှာပေါက်တဲ့ချင်းကြောင့်ဖြစ်ခဲ့အလိုမျိုးပဲကြားဘူးလားပေါ့။ဘလို့ကဝရမုံးဆိုတော့တမီးတို့ကတော့အိမ်မှာနေရဆိုရင်တော့ကလေးတွေနေတဲ့နေရာကိုချင်းလေးဝင်လိုက်ထုံးတာတခုပဲတတ်နိုင်တာပေါ့နော်။ဒီရေတွေပါတွေကိုတော့အလိုဖုံးတုံလဲစလောရမယ်ဆိုတဲ့ဟာမျိုးတွေအဲ့ဒါတော့ကြားဘူးလေပေါ့နော်။ဒါပေမဲ့ရေကနေလဲရှိနေရပဲဆိုတော့ဟိုကတော့ဖြစ်တာပေါ့လေ။အိမ်မှာဆိုရင်ခရူးဆိုင်တဲ့အိမ်ကြီးရှိပေါင်းမရှိဝတ်ပြီးရဲ။သူကပွားတဲ့နေရာကိုလိုက်ပြီးချင်းလေးဝင်လိုက်ချပေးတယ်။ဒါပေမဲ့ကြောင်းရောက်တော့အဲ့လိုမျိုးမလုပ်ပေးနိုင်ဘူး။ကြောင်းမှာအဲလိုပဲဖြစ်တာများတာပေါ့နော်။
ရန်ကုန်တိုင်းတွန်တင်းမြို့မှာနေထိုင်သူမတ်ခိုင်ရဲ့တမီးကလေးကလည်းသွလွန်တုတ်ကွေးဖြစ်တာ2နှစ်ဆက်တိုက်ရှိပါပြီတဲ့။တမီးကလေးသွလွန်တုတ်ကွေးဖြစ်တိုင်းရောက်သွားရတဲ့ရန်ကုန်ကလေးဆေးရုံကြီးရဲ့အနေအထားကိုမတ်ခိုင်ကအခုလိုပြောပြပါတယ်
။တမီးအမေမလေးမနှစ်ကတော့တခါဖြစ်သေးရဲ့လေ။မနှစ်ကဖြစ်တာဟိုပထမအဆင့်ခုဟာဟိုဆေးရုံကပြောတာတော့ဒုတိယအဆင့်လို့ပြောရတယ်။ရန်ကုန်ဟိုကလေးဆေးရုံကြီးသွားရတယ်။ကျွတ်တော့များများတော့ရှိတယ်မှာတခန်းမှာအယောက်50ရှိတယ်ရှင်ကျွတ်တော့လုပ်ဖြစ်တဲ့ကလေးက30လောက်တော့ရှိတယ်မှာကျွတ်တော့လုပ်ကအရင်ဖြစ်လာတဲ့ကလေးကနောက်ဆုံးအဆင့်ဖြစ်တဲ့ခါကျတော့ပေတဲ့ခါကြီးလေးပေးတယ်အမေတချို့ဆိုလို့ရှင်းရှင်းရောက်တာနဲ့အစိုးရအသက်ပါမလားဘူးအဲ့လိုမျိုးတော့ရှိတယ
်မခိုင်ပြောသလိုပဲတိုင်းနဲ့ပြည်နယ်တိုင်းလိုလိုမှာအဖြစ်များအသေးအပြောက်များနေတာမို့ကယောဂါအသွင်ထားလို့တိုက်ဖြတ်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဌာနလက်ထောက်ညွှန်ကြားရေးမှူးချုပ်ဒေါက်တာတောင်းလိုင်ကအခုလိုရှင်းပြပါတယ
်ကာကွယ်ရေးကတော့ပြည်သူလူထုပါပြီးတော့ချိုးပြီးတော့ပေါ့သွေးလုံးတကွေးချင်းကြားပေါက်ပွားနိုင်တဲ့ဒီရေကြီးရေတန်းတွေကိုရှင်းလင်းရေလောက်တာပေါ့နှိမ်နှင်းတာတိုက်ဖြတ်တာကတော့ဟိုကိစ္စတွေတက်လာပြီဆိုရင်တက်သမျှကိစ္စကိုတည်အမှန်တည်တိကြကိုအမြန်ဆုံးအမှန်ဆုံးရပြီးတော့မှသူတို့ရဲ့လိပ်စာအမှန်ကိုလိုက်နိုင်ပြီအဲ့ဒီလိပ်စာပပလေကို forking လို့ခေါ်တယ်အချင်းစီပုတ်တာလုပ်တယ်ဂျန်နဲ့ကျွန်တော်တို့ head site အပြင်ကိုပေါ့ဟိုတခြားစီမံသားရေးပါဝင်ပေါ့ပြီးနေတဲ့ဝန်ကြီးဌာနတွေ GSO တွေပြည်သူလူထုတရက်လုံးကိုယ်တိုင်ပါမှပဲတိုက်ချက်ရေးကိုအောင်မြင်အောင်ဆောင်ရွက်နိုင်မှာဖြစ်ပါတယ
်သူလုံးတုတ်ကွေးဖြစ်ပွားစေတဲ့ယောဂပိုးကို AGS လို့ခေါ်ပြီးရေကြီးရေတက်မှာပောက်ပွားတဲ့ခြင်ကတည်ဆောင်ပေးတာဖြစ်ပါတယ်သွလွန်တုတ်ကွေးဖြစ်နေတဲ့လူကိုကြိုက်ထားတဲ့ခြင်ဟာယောဂပိုးကိုတည်ဆောင်ပြီးနောက်တရက်ကိုကြိုက်မိရင်ကူးဆက်နိုင်တာမို့အဲ့ဒီချင်းကိုနှိမ်နှင်းဖို့ဟာသွလွန်တုတ်ကွေးကာကွယ်ရေးအတွက်အရေးကြီးတဲ့ကဏ္ဍတစ်ခုဖြစ်ပါတယ်။ချင်းဆိုတာကလည်းတစ်ပင်ခြုံပုံးနဲ့အဆောက်အဦးမှောင်ရိပ်တွေမှာခိုအောင်နေတတ်တာမို့ အိမ်တွင်းအိမ်မြင်တန့်ရှင်ရေးဟာအရေးကြီးပြန်ပါတယ်အဲ့ဒီအပိုင်းအတွက်အာဏာပိုင်တွေကိုဖြည့်ဆည်းပေးစေချင်တာနဲ့ပတ်သက်ပြီးပြည်မနာမျိုးမိရထားဝင်းကမိခင်ကအခုလိုပြောပါတယ်
သမီးတို့ရှိမှနည်းလေးလက်ဖြစ်တဲ့ခါကျတော့ပို့ဆိုးတယ်ဘာမှမပြောင်းပဲတန်ချေတော့မှစိတ်ယုံပြီးဆိုတဲ့ဟာမျိုးပဲရှိတာဆိုတော့လေဒါကြောင့်ဖြစ်တယ်ဘလို့နေထိုင်ရမယ်ဘာတွေလုပ်ပေးရမယ်ဆိုတာလည်းမသိဘူးနောက်ပြီးတော့သမီးတို့ဒီနာမြေထားလိုင်းရန်ဆိုတဲ့ခါကျတော့အိမ်ကအရန်ကတ်တယ်လေအရန်ကတ်တော့ချင်းရလဲပူပြားတာပေါ့တန်ရှင်းရလဲမကောင်းဘူးကျင်းအောင်လုံးဝမရှိဘူးသမီးတို့နာလေးမှဆိုတော့အမိုက်ကားကလုံးဝမလာဘူးအဓိကတော့အစိုးရကိုလုတ်ပေးစေချင်တာခြေစည်းရလာကောင်းမွန်အောင်ပေါ့နော်ဒီကအမိုက်ကသမီးမှအမိုက်ကားကိုဘယ်နာကြည့်ရမှာမသိဘူးအမိုက်ကဆယ်ရက်တစ်ခါလာအသေးအသက
်တွန်သေးကမတ်ခိုင်ကတော့ကျန်းမာရေးဆောင်ရှောက်မှုလက်လန်းမမီတဲ့ကြေးလက်ကပြည်သူတွေအတွက်ပိုစိုးရိမ်မိပါတယ်တဲ့
အစိုးရပိုင်းကဒီစီကြီးကိုနှစ်ပတ်ကိုတစ်ပြိုင်နက်တော့လိုက်ချင်းပြည့်စင်လို့ရှိနေဒီရွာဘက်ဒီတော့ဘက်ဒီဆိုလို့ရှိရင်တော့ဒါရမ်းလိုအပ်တယ်လို့မှတ်ချင်တယ်
ချင်းစရာလေထဲမှာသွာလာနေတဲ့တရဝမို့နှိမ့်နှင်းရခက်တယ်လို့ယောဂါဖြစ်ထားတဲ့လူနာကိုကြိုက်မိတဲ့ချင်းနဲ့ဖျန်းတဲ့ဆေးတနာရီအတွင်းမှာမတွေ့ရင်ဆေးအာနိသင်ကပျောက်ပြယ်သွားမှာဖြစ်ပါတယ်။ဒါပေမဲ့အဲ့လိုယောဂါပိုတည်ဆောင်ထားတဲ့ချင်းကိုနာယီပိုင်းအတွင်းအဆင့်မြင့်စက္ကရိယာဆေးဝါးတွေနဲ့နှိမ့်နှင်းနိုင်ဖို့ဆိုတာအစိုးရအကူအညီကျန်းမာရေးဝန်ကြီးဌာနအစီအစဉ်နဲ့မှသာဖြစ်နိုင်ပါတယ်။တစ်ချိန်တည်းမှာပဲချင်းမခိုစေရေးချင်းမပေါက်ပွားစေရေးအတွက်တနင်္ဂနွေလုံးကမိသားစုတိုင်းရဲ့အိမ်နှင်းအိမ်မြင်တန့်ရှင်ရေးကိုတော့အစိုးရနဲ့အာဏာပိုင်တွေကအိမ်တိုင်းစိတ်ဆောင်ရွက်ပေးဖို့ရာမဖြစ်နိုင်မြန်ပါဘူး။အဲ့ဒီအပိုင်းကတော့အိမ်တိုင်းကမိသားစုဝင်တိုင်းပူးပေါင်းပါဝင်ရမယ့်ကိစ္စဖြစ်ပါတယ်။အဲ့လိုအစိုးရအကြမ်းရဲ့ဝန်ကြီးဌာနနဲ့ပြည်သူအားလုံးပူးပေါင်းပါဝင်မှသာမြမပြည်သူလူထုကိုနှစ်စဉ်ချင်းချောင်နေပြီးဒီနှစ်မှာကတ်ယောဂအဖြစ်ရောက်ရှိလာတဲ့သွေးလွန်တုပ်ကွေယောဂအန္တရာယ်ကိုထိထိရောက်ရောက်ထိန်းချုပ်နိုင်မှာဖြစ်ပါတယ်ရှင်။